Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ22ရက်တောက်ကြနေည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညာပိုင်းသတင်းတွေကိုနန်းလောင်နဲ့တူချင်းညာပြေးသွားမှာဖြစ်ပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတယ်ဆိုတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကပယ်ချတဲ့ဆုံးဖြတ်ချက်တည်းကမနေ့ကချမှတ်လိုက်ပါတယ်။မြန်မာနိုင်ငံနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဟောင်းဗိုလ်ချုပ်ဝမောင်ဆိုးကိုအမေရိကန်ဆိုရကဒဏ်ခတ်လိုက်တဲ့ပုံမှာအမေရိကန်အောက်လွှတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့အကြီးကဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ကောင်းပါပြီရှင်သတင်းတွေအပြည့်မှာတော့အဖန်ခံထားရတဲ့ writers သတင်းတော်တို့ဟာကုလသမဂ္ဂကိုဘာသတင်းအချက်အလက်မှပေးပို့ခဲ့တာမျိုးမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကငင်းဆွလိုက်တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
အဲ့ဒါကြောင့်မလို့2018 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမ
ှပြန်လည်နေရာချထားရေးဖွံ့ဖြိုးရေးကော်မတီဒုဥက္ကဋ္ဌဒေါက်တာဝင်းမြအေးပြောသွားတာပါပြည်စုံကိုတည်င်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်ခိတ်ခဲတွေကြားတဲ့ကကချင်းစစ်ဆောင်ဒုက္ခတွေတွေ့ဒီခရစ်စမတ်ပွဲတော်ဘလို့ကျင်းပကြတယ်လဲဆိုတာနဲ့ခရစ်စမတ်နဲ့နေသိကူရသည်စချင်းတစ်ပုံနဲ့ပါဖြောဖြေးပြေးသွားမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန်ဟာပြည်နယ်မှာဒီကနေ့မနက်အစောပိုင်းကအေဂန်ဘုံခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထပ်မံနဲ့တေဆုံးပြီးတော့အိတ်ဒေသကတပ်မတူပါဝင်လူ10ယောက်ဒဏ်ရာရရှိသွားတယ်လို့အာဖဂန်တောင်ဝင်ရှိသူတွေကပြောလိုက်ပါတယ်။ဘုံခွဲတိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့သူ့ရဲ့ Humvee စစ်ဖက်3 truck ကားနဲ့ MyWKI မှာရှိတဲ့ Yes Khan ကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။ဒီမှာတဲ့ပေါက်ကွဲမှုကြောင့်အဲ့ဒီ Yes Khan နဲ့အနာကလူနေအဆောက်အုံတွေထိခိုက်ပျက်စီးသွားခဲ့တယ်လို့ဒေသခံရဲမှူးဆိုတန်မိုဟာမတ်က VOA ကိုပြောပါတယ်။Yes Khan ကိမှရှိတဲ့လုံခြုံရေးတွေကအဲ့ဒီကီလိုဂရမ်3000လောက်ရှိတဲ့ဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့ဒီ truck ကားကိုတနက်နဲ့ပြစ်ပြီးတားဆီးခဲ့မိ့ဖောက်ခွဲသမားဟာဒုတိယဂိတ်ကိုရောက်အောင်သွားနိုင်ခဲ့ပြီးတော့အဲ့ဒီမှာဖောက်ခွဲခဲ့တာဖြစ်တယ်လို့သူကစက်ပြောပါတယ်။ဒါလိုပဲအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ကန်ဒါဟာပြည်နယ်နဲ့ဟယ်မန်ပြည်နယ်တွေမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာတာလီဘန်တွေဟာ Humvee စစ်ဖက်3 truck ကားတွေကိုတင်ယူသွားခဲ့ပြီးတော့အဲ့ဒီ truck ကားတွေကိုတုံးပြီးတော့အာဖဂန်တပ်တွေကိုမကြာခဏတိုက်ခိုက်တာတွေလုပ်လို့ရှိတယ်လို့လည်းသူကဝန်ခံပြောကြားခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့တရားမဝင်လည်းနဲ့စီစဉ်တွေအတွက်ရင်းနှီးစိမ်းတင်ပို့မှုတွေကိုအဓိကထားပြီးကတ်သတ်မဲ့ပိုတင်းချက်တဲ့တိုင်းခပိတ်ဆို့မှုတွေချမှတ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့တောက်ကြနေမှာနောက်တစ်ချိန်မဲ့ပေးကြမယ်လို့ခန့်မှန်းရပါတယ်။နိုဝင်ဘာလ28ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့ဘယ်နေရာကိုမဆိုနျူကလ িয়ার ထိပ်ဖို့တက်ပြီးတော့ပြစ်နိုင်နေဆိုတဲ့ဟွာဆောင်15အမျိုးအစား ICBM တိုက်ချင်းပြေဒုံးရည်ဒဇင်ကိုမြောက်ကိုရီးယားဘက်ကပြစ်လုလိုက်ပြီးတဲ့နောက်ဒီလိုတိုင်းခပိတ်ဆို့ဖို့ဖြစ်လာတာပါ။အဲ့ဒီပြစ်ခတ်မှုဟာ2019ခုနှစ်အတွင်းမြောက်ကိုရီးယားရဲ့ ICBM မျိုးအစားဒုံးလက်နက်တတိယအကြိမ်မြောက်ပြစ်လုမှုဖြစ်တယ်လို့အကြိမ်20မြောက်မီဆိုင်ဒုံးလက်နက်ဆန်တတ်မှုလည်းဖြစ်ပါတယ်။တိုင်းခပိတ်ဆို့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းမယ့်အကြောင်းအရာတွေကိုအမေရိကန်တို့ဘက်ကပြင်ဆင်ခဲ့တယ်လို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကြားရပြီးနေမှာဖြန့်ဝေခဲ့တာပါ။ဒီကနေ့တောက်ကြနေ့လေတနအိမ်မှာတော့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။တန်ခတ်ရေးယူရေးကိစ္စကိုအဖွဲ့ဝင်နိုင်ငံတွေတကယ်နဲ့ထောက်ခံပေးကြမယ်လို့မျှော်လင့်ကြောင်းနဲ့အမြန်ဆုံးလုပ်နိုင်လေကောင်းလေဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြည်နယ်တအမတ် Francis Dutree ကတင်ထောက်တွေကိုကြားရပြီးနေမှာပြောပါရယ်။ဂျပန်တအမတ် Koro Basho ကလည်းထောက်ကူပြည့်ဝထောက်ခံကြောင်းနဲ့အားလုံးတင်ညင်တညွတ်တဲ့ထောက်ခံကြလိမ့်မယ်လို့မျှော်လင့်တယ်လို့ပြောဆိုပါရယ်။
ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့အတိအမှတ်ပြုပြီးတော့အမေရိကန်တန်ရုံကိုအဲ့ဒီကိုရွှေ့မယ်ဆိုတဲ့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုလက်မခံပဲပယ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကချမှတ်လိုက်ပါတယ်။အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့အခွင့်အရေးကိုအသုံးပြုရတဲ့ပတ်သက်ပြီးတော့ထွေထွေညီလာခံမှာပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့ဒီနေ့ကိုအမေရိကန်ပြည်အောင်စုအနေနဲ့ဘယ်တော့မှမေ့မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးနီကီဟေလီကမဲခွဲမဆုံးဖြတ်ခင်မှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂကငွေကြေးထောက်ပံ့မှုတွေအများဆုံးလုပ်ဖို့တောင်းဆိုလာတဲ့အခါတခြားနိုင်ငံတွေအနေနဲ့သူတို့မကြာခဏလုပ်နေကြအတိုင်းအမေရိကန်ပြည်ထောင်စုကိုငွေကြေးထောက်ပံ့မှုတွေပို့ပေးဖို့သူတို့ရဲ့အကျိုးစီးပွားအတွက်အမေရိကန်ပြည်ထောင်စုရဲ့ဩဇာကိုအသုံးချဖို့တောင်းဆိုလာတဲ့အခါမှာအမေရိကန်အနေနဲ့ဒါကိုအမတ်ရနေမှာဖြစ်တယ်လို့နီကီဟေလီကပြောပါတယ်။ဒီကနေ့ဆုံးဖြတ်ချက်ကိုထောက်ခံကြတဲ့သူတွေဟာပါလက်စတိုင်းရဲ့ကျိုးဆွေးရာကိုကနေကြတဲ့ရုပ်သေးရုပ်တွေဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအစ္စရေးတန်ဖတ်ကြီးဒန်နီဒန်နန်ကပြောပါတယ်။ ဤပြက်ကကမခဏလုပ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတည်သွင်းစဉ်းစားဖို့အတွက်ကြာသပတေးနေ့မှာအရေးပေါ်ထွေထွေညီလာခံတရက်ကိုကျင်းပပေးဖို့ပါလက်စတိုင်းကတောင်းဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်နဲ့လုံးဝအနီးပါအလားတန်တူတဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲခဲ့ပြီးတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေကကျန်အဖွဲ့ဝင်14နိုင်ငံကထောက်ခံခဲ့ပြီးအမေရိကန်ကအဲ့ဒီဆုံးဖြတ်ချက်ကိုဗီဒီယိုအာဏာသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံကကြောထောင်နောက်ခံပေးထားတဲ့ယီမန်နိုင်ငံကဟူသီသဘုံတွေကဆော်ဒီအာရေဗျာနိုင်ငံရီယက်မြို့ကတော်ဝင်နန်းတော်ကိုပယ်ထိန်တုံးနဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာအမေရိကန်သမ္မတအင်ဂျီရောကအပြင်းအထန်ဝေဖန်လိုက်ပါတယ်။ဆော်ဒီပြင်ဆာမန်ဘင်အဗ္ဒူလာဇစ်အယ်ဆော့ဒ်ရဲ့တရားဝင်နေထိုင်တဲ့နန်းတော်ကိုပြင်မထားပြီးတော့ဒုံးကျင်နဲ့တိုက်ခိုက်မှုဟာဟူသီသဘုံတွေကဆော်ဒီအာရေဗျာနိုင်ငံထဲကိုဒုံးကျင်နဲ့တိုက်ခိုက်မှုတွေထက်ကနောက်ဆုံးတိုက်ခိုက်လိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကယီမန်နိုင်ငံပေါ်ချက်မှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြောင်းချက်ချထပ်တလဲလဲချိုးဖောက်နေရတဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအရေးယူအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဆာရာဟက်ဂဘီဆန်နက်ကကုလသမဂ္ဂကိုကြာတာပြည်နယ်မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်အစိုးရနဲ့ဆော်ဒီကောင်ဆောင်တွေကတော့အီရန်နိုင်ငံဟာယီမန်မှာရှိတဲ့ဟူသီသဘုံတွေကိုဒုံးကျည်တွေထောက်ပံတပ်ဆင်ပေးနေတယ်လို့ဆွဆွဲလိုက်ပြီးတဟာအီရန်နိုင်ငံနေနဲ့လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်မပါဘဲတချို့လက်နက်တွေကိုပြည်ပကိုတင်ပို့ခွင့်မရှိဘူးလို့တားမြစ်ထားတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။ဟူသီသဘုံတွေကိုကြောထောက်နောက်ခံပေးထားတာနဲ့ပတ်သက်ပြီးတော့အီရန်ဘက်ကညှင်းဆိုခြင်းမရှိပေမဲ့လက်နက်ထောက်ပံတပ်ဆင်နေဆိုတဲ့ကိစ္စကိုတော့အီရန်ကညှင်းဆိုထားပါတယ်။
ယူအေအမေရိကန်အတန်းညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေကနေတောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကြပ်တောင်းဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်စုကိုရေးယူတန်းခတ်တဲ့စီးရင်မှာအမေရိကန်ပြည်ထောင်စုကထည့်သွင်းလိုက်တဲ့အပေါ်အမေရိကန်အောက်လော့တော်ဒီမိုကရက်ပါတီအမတ်များအဖွဲ့ရဲ့အကြီးအကဲဂျိုးခရော်လီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းရွန်ဂျာဒုက္ခသည်တွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုဗိုလ်ချုပ်မမောင်ဆိုးတယောက်တည်းကျူးလွန်ခဲ့တာမဟုတ်တဲ့အတွက်ပါဝင်ပတ်သက်တဲ့စစ်တပ်အရာရှိအလုံးကိုရေးယူတန်းခတ်ဖို့အောက်လော့တော်အမတ်ဂျိုးခရော်လီကကြာသပတေးနေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးရေးယူတန်းခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်ထဲမှာမြန်မာနိုင်ငံကဗိုလ်ချုပ်မမောင်ဆိုးကိုအမေရိကန်အစိုးရကထည့်သွင်းလိုက်တာလည်းဖြစ်ပါတယ်။ရင်းကြရီပေါ်ဥရိမဲတပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုအပါအဝင်လူခွေချုပ်ဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့တာကြောင့်အခုလိုထည့်သွင်းလိုက်တာဖြစ်တယ်လို့လည်းအင်ပီရိုရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒီလိုတန်ခတ်အေးအေးယူမှုနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကတော့အမေရိကန်ဆိုရဘက်ကသူတို့ရဲ့မူဝါဒအတိုင်းဆောင်ရွက်လှုပ်ဆောင်မှုဖြစ်တဲ့အတွက်သုံးတရားမှတ်ချက်ပေးဖို့ဆန္ဒမရှိဘူးလို့ VOA ကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းနဲ့မြန်မာနဲ့ဆက်စင်ရေးတွေမှာလုံခြုံရေးတပ်ဖွဲ့တွေကလူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေမဟုတ်မှန်မမှန်တဲ့အကြောင်းကိုလည်းမြန်မာအစိုးရကတော့အမြဲတစေညှင်းဆုပ်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေအပေါ်မှာအခွင့်အရေးလျှော့ချလိုက်တဲ့အတွက်နိုင်ငံတကာမှယင်းနှိမ့်နှံမှုတွေလုပ်ဖို့ရည်မှန်းချက်ရှိတဲ့တရုတ်စီးပွားရေးကုမ္ပဏီတွေအတွက်အလွန်ကိုအကြံရိုက်သွားစေခဲ့ပါတယ်။အမေရိကန်ကအခုလိုစီးပွားရေးလုပ်ငန်းတွေအပေါ်အခွင့်အရေးလျှော့ချလိုက်တာကြောင့်တရုတ်နိုင်ငံမှာအခွင့်အရေးအများကြီးပေးပြီးတခြားကန့်သတ်မှုတွေကိုရင်ဆိုင်နေရတဲ့တရုတ်ကုမ္ပဏီတွေအတွက်အမေရိကန်နိုင်ငံဟာယင်းနှိမ့်နှံမှုတွေလုပ်ဖို့ကောင်းတဲ့နေရာအဖြစ်စိတ်ဝင်စားလာနေကြပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်းတရုတ်အာဏာပိုင်တွေကမလိုအပ်ဘဲနဲ့ပြည်ပမှာယင်းနှိမ့်နှံတာတွေကိုလှုပ်တာကိုမလိုလားတာကြောင့်တရုတ်စီးပွားရေးလုပ်ငန်းတွေဟာအနာပိုင်းတွေရဲ့အရေးယူခံရနိုင်တဲ့အနေနဲ့လည်းရှင်းဆိုင်နေရပါတယ်။တရုတ်နိုင်ငံဟာထိပ်သီးအဆင့်စီးပွားရေးမှုဝါဒချမှတ်ရေးဆိုင်ရာညီလာခံကိုအခုသတင်းပတ်အစောပိုင်းကကျင်းပပြီးစီခဲ့ပြီးအဲ့ဒီညီလာခံအတွင်းဗန္ဒာရေးအရာကြားရောက်လာနိုင်တဲ့အနေရတွေကိုတိုက်ဖြတ်ဖို့၃နှစ်ကတိပြုခဲ့ကြပါတယ်။အမေရိကန်ရဲ့အခွန်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအတိအကျပြောဆိုသွားခဲ့ခြင်းမရှိပေမဲ့လည်းတဟာပြည်တွင်းစီးပွားရေးကိုထိခိုက်လာနိုင်တဲ့ပြည်ပကအနေရတွေကိုတံပြန်ဖို့အတွက်တရုတ်အာဏာပိုင်ဘက်ကအရှိန်ငင့်လှုံ့ဆော်လိုက်တာလည်းဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံရဲ့ပြည်သမအကြီးဆုံးမိသားစုပိုင်စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ Lotte ကုမ္ပဏီရဲ့မိသားစုဝင်တွေကိုအလွဲသုံးစားလုပ်မှုအတော်များများအတွက်တောင်ကိုရီးယားတရားရုံးကဒီကနေ့တောက်ချနေ့မှာပြစ်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်။သို့မျိုးအလဲပိုင်းခရင်တရားရုံးက Lotte ကုမ္ပဏီများအဖွဲ့ရဲ့ဥက္ကဋ္ဌရှင်တောင်ပင်ကိုယုံကြည်မှုကိုအလွဲသုံးစားလုပ်မှုနဲ့ဆိုင်းငံ့ထောင်ဒဏ်တစ်နှစ်နဲ့၈လချမှတ်ခဲ့ပါတယ်။အဲ့ဒီပြစ်ဒဏ်ကိုတော့ဆိုင်းငံ့ပြစ်ဒဏ်အဖြစ်နဲ့နှစ်နှစ်ဆိုင်းငံ့ခဲ့တာပါ။သူအနေနဲ့တောင်ကိုရီးယားပြည်သူတွေကိုတောင်းပန်ပါကြောင်း Lotte ကုမ္ပဏီဥက္ကဋ္ဌကတရားရုံးကနေအထွက်မှာပြောကြားခဲ့ပါတယ်။ လော်ဒီကုမ္ပဏီတည်ထောင်သူလည်းဖြစ်လက်ရှိကုမ္ပဏီဥက္ကဋ္ဌရဲ့ဖခင်ဖြစ်တဲ့အသက်95နှစ်အရွယ်ရှင်ကျောက်ဟိုကိုတော့ထောင်ဒဏ်၄နှစ်ချမှတ်ခဲ့ပြီးဒဏ်ငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.24 သန်းပေးဆောင်ဖို့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းအသက်အရွယ်ကြီးမှုကြောင့်သူကိုထောင်ထဲမှာဖမ်းဆီးထိန်းသိမ်းသွားမှာတော့မဟုတ်ပါဘူး။ဥက္ကဋ္ဌရဲ့အမဖြစ်သူကိုတော့ထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံအလဲပိုင်းကကြေချွန်းမြို့မှာလူ29ယောက်သေဆုံးခဲ့တဲ့မီးလောင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးတရက်ကိုတောက်ကြနေမှာစတင်လိုက်ပါတယ်။ကားတစ်စီးကနေစခဲ့တဲ့မီးဟာရှစ်ထပ်တိုက်ကိုကူးသွားပြီးတော့အပူထုတ်ခန်းထဲမှာရှိနေတဲ့သူအများစုကကြာရမဲတုံကပိတ်မိသေဆုံးရတယ်လို့အမျိုးသားမီးတပ်တပ်ဖွဲ့ကပြောပါတယ်။ပထမထပ်မှာကားတွေရပ်ထားတာကြောင့်ဒီကားတွေမီးလောင်တဲ့အခါအဆင့်ငွေတွေအများကြီးထွက်လာတဲ့အကြောင်းစုံစမ်းစစ်ဆေးရေးမှုတယောက်က Riders သတင်းဌာနကိုပြောပါတယ်။အမျိုးသားတယောက်ရဲ့မိခင်စနီးနဲ့သမီးပါဒီမီးထဲပါသွားတယ်လို့လည်းသိရပါတယ်။2018ပျုံယန်းအိုလံပစ်မီးရှူတိုင်းကိုလက်ဆင့်ကားမှုကြီးချွန်းမျိုးကိုတောက်ကြနေမှာဖြတ်ဖို့စီစဉ်ထားပေမဲ့စီစဉ်သူတွေကဖြတ်သိမ်းလိုက်ပါတယ်လူအများမိပေးနဲ့တိတ်ဆုံးရတဲ့နေရာမှာမီးရှူတိုင်းလက်ဆင့်ကားနဲ့ဆိုတာမဖြစ်သင့်ဘူးထင်လို့ဒီနေ့ပွဲကိုဖြစ်လာရတဲ့အကြောင်းပွဲစီစဉ်သူကပြောပါတယ
်တောင်ဆူဒန်ဆိုးရနဲ့လက်နက်ကိုင်အဖွဲ့တွေဟာအပြစ်ခတ်ရစေးရဲ့သဘောတူစာချုပ်ကိုအီသီယိုးပီးယားနိုင်ငံမှာမနေ့ချသောပြည်နီကလက်မှတ်ရေးထိုးလိုက်ကြပါတယ်ဒါဟာ၄နှစ်ကြာဖြစ်ပွားနေတဲ့တောင်ဆူဒန်ပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်အခုနောက်ဆုံးကြိုးပမ်းတဲ့အနေနဲ့အီသီယိုးပီးယားနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးနေကြတာဖြစ်ပါတယ်။ဒီသဘောတူစာချုပ်ထဲမှာတော့အဖွဲ့အားလုံးအနေနဲ့စနေနေ့ကစပြီးတော့တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့နဲ့စစ်တပ်ရဲ့ဆက်ဆင်မှုတွေကိုရပ်ဆိုင်းဖို့ဖန်တီးထားတဲ့စစ်တုံးမှန်ဒီနိုင်ငံရေးအကျဉ်းသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေကိုပြန်လွတ်ပေးဖို့ပါဝင်ပါတယ်။ဒီသဘောတူညီချက်ဟာလူတွေတောင်းတဲ့ချီတေးဆုံးပြီးတန်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ပြည်ပကကိုအဆုံးသတ်ဖို့ဥတီတဲ့အားရစရာပထမခြေလှမ်းတစ်ရပ်ဖြစ်တယ်လို့အာဖရိကသမဂ္ဂဥက္ကဋ္ဌမူဆာဖာကီကပြောပါတယ်။ဒါဟာတောင်ဆူဒန်ဆိုးရွားနဲ့တိုက်ခံဖွဲ့တွေကြားမှာဖြစ်နေတဲ့ပြည်ပကကနေတရေတည်းပေါက်ပွားလာတဲ့စစ်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရေးရဖို့အတွက်နောက်ဆုံးအကြိမ်ကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံဟာ2012ခုနှစ်ကဆူဒန်နိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးယူခဲ့တာဖြစ်ပြီးဒါပေမဲ့နှစ်နှစ်အကြာမှာတော့တောင်ဆူဒန်သမ္မတဆော်ဗာကီးယားနဲ့သူ့ရဲ့အရင်မဟာမိတ်ရီယက်မာရှာတို့ကြားအာနာလွန်ဆွဲပွဲကနေပြည်တွင်းစစ်တွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။စပိန်နိုင်ငံကဒေသန္တရရွေးကောက်ပွဲမှာခွဲရွေးရေးထောက်ခံတဲ့ပါတီကဒေသတွင်းပါလီမန်မှာအမတ်နေရာအများစုနဲ့အပြတ်အသတ်အနိုင်ရသွားတဲ့အတွက်စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းနဲ့ထိတ်တိုက်တွေ့မှုတွေပိုများလာနိုင်ပါတယ်။ကတ်လန်ဒေသမှာအော်တိုဘာလအတွင်းလွတ်လပ်ရေးကြီးညာခဲ့တဲ့အတွက်စပိန်ဆိုရကဒေသန္တရခေါင်းဆောင်အတော်များများကိုရာထူးကနေဖယ်ရှားပြီးရွေးကောက်ပွဲကျင်းပဖို့ကြီးညာခဲ့တာပါ။ကတလုံးညာဒေသခွဲထွက်ရေးကိုလိုလားတဲ့ပါတီကအမတ်နေရာအများစုရလိုက်ကြောင်းရှင်းရှင်းလင်းလင်းဖြစ်လာချိန်မှာခွဲထွက်ရေးထောက်ခံသူတွေကစုယုံပြီးတော့အောင်ပွဲခံခဲ့ကြပါတယ်။ Catalan Republican လော်ဝဲပါတီကနေရာ32နေရာရလိုက်တဲ့အတွက်ထိမ့်သိမ်းခံထားခဲ့ရတဲ့ခွဲထွက်ရေးခေါင်းဆောင်တွေကိုလွတ်ပေးဖို့ပါတီအထွေထွေအတွင်းရေးမှူး Marta Rovira ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကနေနေရဆွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသဘောတူညီချက်များအရဇန်နဝါရီလတတိယပတ်မှာစတင်လက်ခံသွားမယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရချထားရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်။အလုတ်သမားလူဝင်မှုကြီးကြရေးနဲ့ပြည်သူအင်အားဝန်ကြီးဌာနအနေနဲ့လည်းဒုက္ခတွေတွေပြန်လက်ခံတဲ့အခါမှာတေဝင်ကောက်ယူထားတဲ့အိမ်တော်စုစည်းရင်းအရတေချာစစ်စစ်ပြီးလက်ခံသွားမယ်လို့ပြောပါရယ်ဒီအကြောင်းကိုတော့ VOA သတင်းတော်ကိုကောင်းစံဟင်းကဆက်သွယ်မြင်းမြန်းပြီးသတင်းပေးပို့ထားပါရယ်ရှင
်အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအချမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုနဲ့အခြားအကြောင်းမျိုးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုတနိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရချတာရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြင့်အေးက VOA ကိုပြောပါတယ်
။ဘာဖြစ်လို့ဇန်နဝါရီလတည်းလို့ပြောလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာပြည်လဲလက်ခံဖို့အတွက်နိုင်ငံသဘောတူစာချုပ်ကိုနိုဝင်ဘာ23ရက်နေ့ကလက်မှတ်ထိုးတယ်။လက်မှတ်ထိုးသောနေ့မှနှစ်လအတွင်းမှာလက်ခံခြင်းစလို့ရတယ်လို့စာချုပ်ထဲမှာပါတယ်။အဲ့ဒါနှစ်လပြည့်တဲ့နေ့က22ရက်January 2018အဲ့ဒါကြောင့်မလို့2018 January 22ကစပြီးတော့လက်ခံလို့ရပြီလို့ဆိုတာဒါပေမဲ့ပြန်လာဖို့ကြတော့ဒီ voluntary repatriation ဖြစ်တဲ့အတွက်ကြောင့်သူတို့လာကျင်တဲ့လူကလာကျင်ပါတယ်ဆိုမှလာမှာလေလာတော့မှကျွန်တော်ကနေလက်ခံအောင်လက်ခံလို့ရတာတော့အဲ့ဒီနေ့မှစလို့ရနေ
ဇခိုင်းပြည်နယ်အတွင်းကနေရေးစွန့်ခွာကြတဲ့ဒုက္ခတွေအရင်းနဲ့ပတ်သက်ပြီးပင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မမုတ်အလီနဲ့နိုင်ငံတော်အတိုင်ပင်ရုံပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေတို့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြတာပါလက်ရှိမှာတော့မိမိတို့ဆန္ဒအလျောက်ပြန်လာခြင်းတဲ့ဒုက္ခတွေပြန်လာနိုင်ဖို့နိုင
ဒီခံကပြတစ်ခုခုမရှိခဲ့ရင်တောင်မှပေးဖို့ထားတဲ့ရှောက်လာအချက်လက်တွေရဲ့ထောင်960ခုနှစ်နောက်ပိုင်းကအင်နာစုစည်းရင်းတွေမှာကောက်ခံထားတဲ့မိသားစုတပုံတွေနဲ့တိုက်ပြီးအချက်အလက်မှန်ကန်ရင်လက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျင်းကပြောပါရယ်ကျွန်တော်တို့ကအဲ့ဒီအခြေအနေကိုချိုးတင်ချောက်လေးထား င်တော့ပါမန်အင်တော်သူဆွေးမရှိတဲ့အိမ်ကအဲ့မြေဆက်တွေကနေမှာတော့အင်တော်သူဆွေးမှာပြီးရစုကတပ်ဖို့ရပြီးတော့အင်တော်သူဆွေးနဲ့အဲ့ဒီဓာတ်စုတပ်ဖို့လို့တွဲတွဲပြီးတော့တနည်းတစ်ခါမှတ်တမ်းပြင်ထားတဲ့ဟာတွေရှိတယ်။အခုတော့ပြန်လာတဲ့လူတွေကကျွန်တော်ထုတ်ပေးထားတဲ့ white card တို့ white card အမှန်ပြေစာတို့ MB card တို့ဒီလိုတက်ဆိုင်ကကပ်ကြိုင်တစ်ခုမှမပါဘဲနဲ့ပြည့်စည်ပြည့်စုံသွားပြီဆိုတာတော့မှဒီလျှောက်လာပုံစံမှာပါတဲ့သူတို့ရဲ့ဓာတ်ပုံအဲ့တော့သူတို့ဖြစ်နေတယ်သူတို့ရဲ့ဒီမျိုးရည်မျိုးသူတို့ဒီမှာဒီမနက်ရက်မှဗနီးယားဗေဒိတာမှာနေထိုင်နေဆိုတဲ့အကြောင်းဒီရက်ွက်ကြီးရာဒီနေရာတွေသူတို့ဖြစ်ရမှာဖြစ်တယ်။အဲ့သူတို့ရဲ့မိသားစုဝင်တွေအဲ့အဲ့ဒီနေရာတွေဖြစ်ပြီးလျှောက်လိုက်တဲ့ခါမှာအဲ့ဒီအချက်လက်တွေကိုကျွန်တော်တို့ရဲ့ဒီတမင်းစင်းကောင်းရင်းနဲ့လည်းမတက်တည်ထားတဲ့ကြီးရလိုက်မှတ်တမ်းတွေဒီဓာတ်ပုံတွေဒီကိုရင်းအချက်လက်တွေတက်ဆိုင်စစ်ဆေးပြီးတော့လက်ခံတော့မှဖြစ်ပါတယ်ဗျ။ပြောလို့လာကတော့ဗာဆိုင်ဆရာမှမပါလာဘူးဆိုရင်တော့အဲ့ဆောင်လာမှာဖြစ်ထားတဲ့သူတို့ရဲ့အချက်လက်နဲ့ဓာတ်ပုံကိုကျွန်တော်ရှိမှရှိတဲ့အင်တာနက်ဆင်းဓာတ်ပုံနဲ့တိုက်ဆက်ပြီးဆက်ဆေးတော့မှဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့အားလုံးအသိဖြစ်နေပြီလို့ပြောတာပါ။ဘလို့ချင်းချင်းလေးဖြစ်ဖြစ်ဒီကနေ့အတူရောင်နေပါလာရင်လည်းကျွန်တော်တို့ကဖော်ထုတ်နိုင်မှာဖြစ်ပါတယ်။အမှန်ကန်ယူဆိုရင်အားလုံးအမြင့်ကျဆက်ဆေးပြီးတော့လက်ခံတော့မှဖြစ်ပါတယ်
။ဒုက္ခတွေပြီးပြန်လည်လက်ခံတဲ့အခါမှာယာယီဒုက္ခတွေစကန်တွေမှာထားမှာမဟုတ်ပဲမူရင်းကျေးရွာတွေမှာပြန်လည်အခြေချနိုင်ဖို့အခုလိုကြိုးတင်ပြင်ဆင်ပြီးကျေးရွာပြန်လည်တိဆောက်ရေးတွေကိုပြင်ဆင်နေတာလို့အာဏာပိုင်တွေကပြောပါတယ်ရူရင်းချဒုက္ခသည်တွေပြည်နယ်လက်ခံရေးအတွက်နိုင်ငံပူးတွဲကော်မတီဖွဲ့စည်းထားပြီးလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရူရင်းချဒုက္ခသည်တွေနေရပြည်ရေးကိစ္စမှာလူခွင့်ချင်းတွေကိုပွင့်လင်းမြင်သာမှုနဲ့လွတ်လပ်စွာစောင့်ကြည့်နိုင်ဖို့အရေးကြီးတယ်လို့နိုင်ငံတကာကစော်ဩနေပါတယ်။စစ်တွေမျိုးကဒုက္ခသည်စကန်တွေမှာခိုလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနီးပါးကိုတော့နေရမောင်းတော့ခရိုင်ဘက်ကိုတက်ဆိုင်ရာကပြန်ပို့နိုင်ခဲ့ပြီလို့အစိုးရထုတ်တင်းစာတွေမှာဖော်ပြထားပါတယ်။
ကိုကောင်ဆန်ဟင်းတင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်အခုတော့ဖန်စီခံရတဲ့ Writers တင်တောင်းနှစ်ဦးအကြောင်းပဲကိုတလဲကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအဖမ်းခံထားတဲ့ Writers တင်တောင်းနှစ်ဦးဟာကုလသမဂ္ဂကိုဘာတင်အချက်အလက်မှပြပို့ခဲ့တာမျိုးမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကကြားတာပြင်းနဲ့မှညင်းဆိုလိုက်ပါတယ်ဒီတင်တောင်းနှစ်ဦးကိုဖမ်းရတာဟာအရေးကြီးစာရွက်စာတမ်းတွေပြပတင်ဌာနကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်တင်ရယူခဲ့တဲ့ဆိုတဲ့အစိုးရရဲ့အကြောင်းပြချက်ကိုလည်းကုလသမဂ္ဂကပယ်ချလိုက်ပါတယ် Writers တင်တဲ့ပုဂ္ဂိုလ်အခြေခံပြီးတော့ကိုညာဝဲအောင်ကပြောပြမှာပါရှင
် Writer တင်တောင်းတွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ဒေသကအကြမ်းဖက်မှုအခြေအနေကိုတင်ရယူရင်းရိုက်ကူးခဲ့တဲ့ဓာတ်ပုံတွေကိုကုလသမဂ္ဂတာဝန်ရှိသူတွေထံပေးပို့ခဲ့တယ်လို့စစ်တောင်းလိုင်းရင်းနဲ့နှီးဆက်တဲ့အမည်မဖော်လူသူတဦးကပြောတယ်ဆိုပြီးပြီးခဲ့တဲ့အင်္ဂါနေ့ထုတ် ARD Online Magazine မှာဖော်ပြခဲ့တာပါဒီဇင်ဘာလ12ရက်နေ့ကလေးကအဖမ်းခံရတဲ့သူတို့နှစ်ဦးဟာကုလသမဂ္ဂအတွက်ရောဘယ်အဖွဲ့အစည်းအတွက်ကိုမှအလုပ်လုပ်ပေးနေတာမျိုးမရှိဘူးလို့ Writers သတင်းဌာနကညင်းဆိုထားပါတယ်ဒီသတင်းတော်နှစ်ဦးဟာနိုင်ငံတော်လျှို့ဝှက်ချက်အဲဥပဒေနဲ့ညီစွမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေသေးပဲလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ပြစ်မှုထင်ရှားရင်တော့အမြင့်ဆုံးထောင်ဒဏ်14နှစ်ထိကြာခံရဖွယ်ရှိပါတယ်ကုလလူအခွင့်အရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ရူပတ်ခိုသေးကတော့အဖမ်းခံရတဲ့သတင်းတော့တွေရဲ့ကံကြမ္မာနဲ့ပတ်သက်လို့အထူးစိုးရိမ်မိကြောင်းသတင်းလုပ်ငန်းဟာယာစဘို့မှုမဟုတ်ကြောင်းလျှို့ဝှက်ချက်အဥပဒေကိုအသုံးချပြီးသတင်းအလုပ်ကိုယာစဘို့မှုအဖြစ်ဆွဆွဲလိုက်ခြင်းသာဖြစ်ကြောင်းပြောပါတယ
် Normally we don't talk about sources and where we get our information and countries shouldn't be stopping people providing information to the UN anyway.
အမှားပြတော့ကုလသမဂ္ဂဟာသတင်းတွေကိုဘယ်ကနေဘသူစီကနေရတယ်ဆိုတာမျိုးကိုပြောလို့မရှိပါဘူးကုလသမဂ္ဂကိုသတင်းချက်လက်ပံ့ပိုးပေးတဲ့ပြည်သူတွေကိုဘယ်နိုင်ငံကမှတားမြစ်ဖို့မသင့်ပါဘူး
ဟုတ်ကဲ့ဆရာမတော်ဒီရိုက်တာသတင်းတော်နှစ်ဦးဟာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာရုံးနဲ့ရောညီမပြီးဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပါဘလို့မှအဆက်အသွယ်မရှိဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ကုလသမဂ္ဂကိုဓာတ်ပုံဖြစ်ဖြစ်တခြားစာရွက်စာတမ်းဖြစ်ဖြစ်ဖေးဘွတ်ကရဲဆိုတာလုံးဝကိုလွဲမှားတဲ့ဆွဆွဲကြတာဖြစ်ပါတယ်
We're very concerned about the arrest of these journalists. I mean, doing journalism is not a crime.
ဒီသတင်းနောက်နှစ်ဦးဖမ်းထားတဲ့ကိစ္စကျွန်တော်တို့အထူးစိုးရိမ်ပါတယ်။သတင်းတော့အလို့ဟာရာဇဝမှုမဟုတ်ပါဘူး။နိုင်ငံတော်ရှုဝချက်အုပ်ဝေနဲ့သတင်းတော့တအူးကိုဖမ်းလိုက်တာဟာမြန်မာနိုင်ငံမှာမီဒီယာလုပ်ကိုရာဇဝမှုအဖြစ်တိုက်ရအောင်လုပ်တယ်လို့ဖြစ်နေတဲ့အတွက်အင်တာနက်စိုးရိမ်ပွဲဖြစ်ရတယ်ပါ။ဒီသတင်းနောက်နှစ်ဦးကိုအ мян ဆုံးပြန်လွှတ်ပေးလိုက်မယ်လို့ကျွန်တော် အမြန်ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပညာရေးဝန်ကြီးဒေါက်တာဖေမြစ်ကိုဂျာတာပရီနေကတွေ့ဆုံပြီးအဖမ်းဆီးခံရတဲ့သတင်းထောင်သူကိစ္စအပါအဝင်မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တွားရောက်ဆွေးနွေးခဲ့တယ်လို့အစိုးရရုပ်မြင်သံကြားသတင်းမှာဖော်ပြပါတယ်။ရခိုင်မြောက်ပိုင်းမှာလူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ရခိုင်ပြည်ပကနဲ့ပတ်သက်လို့အခုအဖမ်းခံရတဲ့သတင်းနောက်နှစ်ဦးဟာ Writers သတင်းဌာနအတွက်သတင်းရယူပေးကြတာဖြစ်ပါတယ်။အဖမ်းဆီးခံရတဲ့ Writer သတင်းနောက်နှစ်ဦးအတွက်ရှေ့နေတွေ့ခွင့်မရသလိုမိသားစုနဲ့လည်းတွေ့ခွင့်မရအောင်တားမြစ်ထားတာအတွက်နိုင်ငံသားအစိုးရတချို့နဲ့လူအခွင့်အရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်အဖွဲ့တွေကမြန်မာအစိုးရကိုပြစ်တင်ဝေဖန်နေကြပါတယ်။ဒီသတင်းနောက်နှစ်ဦးဟာကောင်းမွန်စွာနေထိုင်ရပြီးကျန်းမာစွာရှိကြောင်းအစိုးရအစင်းမြင့်ပြောခွင့်ရပုဂ္ဂိုလ်တို့ကဗိုလ်ဒူးနေကပြောပြီးသူတို့နှစ်ဦးကိုအခုလိုဖမ်းဆီးတာဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်နေတာမဟုတ်ဘူးလို့အစောပိုင်းမှာပြောကြခဲ့ပါတယ်ခင်ဗျာ
။ကိုညာဝဲအောင်တင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတောက်ကြနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာပါ။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သတင်းရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ permis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့အခက်အခဲတွေကြားတဲ့ကကချင်းဆစ်ဆောင်ဒုက္ခတွေခရစ်စမတ်ပွဲဘလို့ကျင်းပကြတယ်လဲဆိုတာကိုတင်ပြပေးခြင်းပါတယ်ရှင်။နေမြေဒေတာမအေးချမ်းတဲ့ကချင်ပြည်နယ်ကဆစ်ဆောင်ခန်းတချို့မှာဒီနှစ်ကြာရောက်တဲ့ခရစ်စမတ်ဝတ်ပြုဆုတောင်းပွဲတွေကိုစတင်ကျင်းပနေကြပြီးတချို့စခန်းတွေမှာတော့ကျင်းပဖို့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ကဆစ်ဆောင်စခန်းတချို့ကတော့စုပေါင်းကျင်းပကြတယ်လို့လူမှုကူညီရေးအသင်းအဖွဲ့တွေကလည်းဆစ်ဆောင်စခန်းကပြည်သူတွေအတွက်ကူညီလှူဒါန်းတာတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်မကြာခင်ကြောက်တော့မဲ့ Christmas ပွဲတော်ကိုကဘာတဝမ်းရှိခရီးရန်ပါတာဝင်တွေကပျော်ပျော်ရွှင်ရွှင်ကျင်းပဖို့ပြင်ဆင်နေကြချိန်မှာစစ်ပွဲတွေကြောင့်မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ဆောင်စခန်းတွေမှာလည်းဝိပုစုတောင်းပွဲတွေကိုကျင်းပဖို့ပြင်ဆင်နေကြတယ်လို့တချို့စခန်းတွေကတော့အခမ်းအနားတွေစတင်ကျင်းပနေတာတွေရှိနေပါတယ်ဝိုင်းမော်မြို့နယ်ကဆစ်ဆောင်စခန်းတွေကတော့စုပေါင်းကျင်းပနေကြကြောင်းမိုင်းနာစခန်းတာဝန်ခံဦးစော်လွန်ကပြောပါတယ
်ဒီလိုစခန်းကအောင်မြင်ပြန်ပါလေသူတို့အဲ့မှာစုပေါင်းခရစ်စမတ်လုပ်ကြတယ်20နှစ်ကတည်းက25ရက်အထိအားလုံးကတော့အဲ့မှာပဲတွားကြတာလေဒီတနေ့လေးကစုပေါင်းခရစ်စမတ်ပဲအမှားယူအားပေါင်း25ရက်ရှိတယ်အင်ဂျန်တို့ဒီကကုန်းတော့အကျင်းပြန်တာတော့အဲ့မှာသူတို့နေတဲ့ကဒီဆောင်နဲ့အလုံးသွားရလေအဲ့လိုတော့ဘောဘက်နေဇက်ကအဖွဲ့ကြီးကတော့မလာနိုင်တော့ဘူးတဲ့
ခရစ်စမတ်ဆူတောင်းပွဲကိုအခက်အခဲတွေကြားကစူပေါင်းကျင်းပတာဖြစ်ကြောင်းလည်းပြောပါတယ
်အဲဒီတော့ဆရာကြီးဝင်းကြီးကြီးကတော့ဆက်ဆဲကြပါတယ်ဆင်းပြေကြဖို့လုံးဝဆွေးနွေးတာတော့ဟိုအဲ့ဒီစစ်ဆောင်ကြီးကြီးတွေသူ့တောင်းပြီးမှလုပ်ကြတာပေါ့
မန်စီမျိုးနဲ့တရုတ်မြန်မာနယ်စပ်ကမိုက်ဂျိုင်ယန်စခန်းမှာလဲဒီလ28ရက်နေ့မှာကျင်းပမှာဖြစ်ကြောင်းမိုက်ဂျိုင်ယန်စခန်းကဒေါ်ရယ်ကြီးကပြောပါတယ
်ကျမတို့ဒီ28ရက်နေ့မြချင်းမြချင်းအတင်းတော့28ရက်နေ့လုံးပါဗျာမိုက်ဂျိုင်ယန်စခန်းမှာပဲအော်လေဆာဖက်ကတော့ခုလောလောဆယ်လေဆာဖက်မှာတော့နည်းနည်းဟွာသူတို့အဟိုအဒီတိုက်မှာတော့နည်းနည်းသူများအိမ်ကောင်းတယ်လို့ပြောကြတယ်သူတို့ကပွဲတော်လုပ်မှာပါဆရာဒီ Christmas ပွဲတွေကလုပ်မှာဆရာ
Christmas ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့ဆစ်ဆောင်ဒုက္ခတွေရဲ့အတွက်ကချင်လူမှုအဖွဲ့အစည်းတွေက concern care and contribute to IDPs now ဆိုတဲ့အမည်နဲ့စုပေါင်းပြီးအလူငွေကောက်ခံလှူဒါန်းတာတွေရှိနေပါတဲ့ဒ
ဒီအဖွဲ့ကဆစ်ဆောင်ပြည်သူတအူးအတွက်ခရစ်မတ်တမင်တနတ်စာကျန်ဝေတထောင်လုံးထည့်ဝင်ဖို့လှုံ့ဆော်ထားပေမဲ့ရရှိထားတဲ့အလူငွေကမလုံလောက်တာကြောင့်ဝေးလံပြီးခက်ခဲတဲ့စခန်းတွေကိုအဓိကထောက်ပံ့ပေးနေကြောင်းအဖွဲ့ရဲ့စေနာဝန်ထမ်းတအူးဖြစ်တဲ့မတ်ရှဒန်ဆိုင်ရောကပြောပါတယ်
I did the deal that Christmas mabo not mean the message in this when the town only let power low ya on one aluminum or at the town that Monday. The game and talk and la there come out there. I did the deal being the town to she. Hello, keep the time in yaw. Lua than it, Javio being a ya, even Dama Guahani, Bono, and a Jamalo. They can be a Lua only, they can be a do cut a yaw only. Tomorrow yara the aluminum may be a game will be low she a tea out only ever.
အဲ့လိုမျိုးမင်းမြန်ပြီးတော့ကျမတို့ကပို့ပေးနေတာဖြစ်ပါတယ်။ပို့ပြီးတော့ဝေးတဲ့နေရာတွေဝေးလံခေါင်ပြတဲ့နေရာတွေအလွယ်တကူအလူရှင်တွေမရောက်နိုင်တဲ့နေရာတွေမှာဦးစားပေးပြီးတော့ရောက်သွားဖို့ကများပါတယ်။ကချင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးခရစ်မတ်တွေအလူငွေကောက်ခံလှူဒါန်းတာဟာဒုတိယအကြိမ်ဖြစ်ပြီးဒီတစ်ကြိမ်မှာအလူငွေ7သိန်းနေရာလောက်ရရှိထားပါတယ်။ ဒီလ23ရက်နေ့မှာတော့ရန်ကုန်မြို့တော်မှာခရစ်မတ်ပွဲတော်ကိုပထမဆုံးအကြိမ်ဖြစ်နေရာ3နေရာခွဲပြီး3ရက်တိုင်ကျင်းပဖို့ရှိနေပါတယ်။ပွဲတော်ကျင်းပမဲ့အစီအစဉ်မှာစုပေါင်းပြီးဓမ္မတေးတီဆိုတာတေးတေးဥပေါ်တင်ဆက်တာခရစ်မတ်အကြောင်းဒီကောင်းစရာတွေဝေမျှတာတွေပါဝင်မှာဖြစ်တယ်လို့လာရောက်သူတွေကိုအစားအသောက်နဲ့အဲ့ခန္ဓာလက်ဆောင်ပစ္စည်းပေးဝေတာတွေလည်းထည့်သွင်းထားပါတယ်။
ကိုမိုးစောတရင်ပြပေးကြပါအခုတော့ခရစ်မတ်နဲ့နှစ်တကူရာသီသချင်းတစ်ပုတ်နဲ့ဖြောပြပေးကြပါတယ်လေဒီဂဂါနဲ့စပိတ်ခွန်ဝိုင်းတို့ဒီဆိုထားတဲ့ခရစ်မတ်ထရီသချင်းကိုနားဆင်ကြရအောင်ပါရှင်
Put you on top, let's fa la 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 la, let's go.
Lady Gaga နဲ့ Space Cowboy တို့တီးဆိုထားတဲ့ Christmas Tree တချင်းကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတောက်ကြနေညာ Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိ line တို့မီတာ 24 32 နဲ့ 40 လို့မှနားဆင်နိုင်ကြီး ဒီ season ကိုပြန်လဲနားဆင်နိုင်တဲ့အချိန်တွေကတော့မနေ့ 7 နာရီကနေ 9 နာရီအထိတစ်ချိန်နေ့လယ် 12 နာရီကနေနေ့ခင်း 1 နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိ season ကိုတိုင်းတို 16 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း 9 နာရီကနေ 10 နာရီအထိ season ကိုတော့တိုင်းတို 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးခန္ဓာနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူနားဆင်ကြရမှာက
အင်္ဂါကြိုးစင်းရင်2019ခုနှစ်အရောက်ရှုပ်ဖို့အစဉ်အသင့်ပြင်နေကြလို့အင်္ဂါကြိုးပေါ်မှာ curiosity စိတ်ယုံလေးရာယခုအချိန်မှာသိပ္ပံအချက်လက်များဆက်လက်ပြီးပို့ရရှိပါတယ်။ကဘာနဲ့လဆိုရင်မိုင်ယာ2,000 ကျွဲပဲရှိပါတယ်။နေနဲ့ကဘာကြလို့ရှင
်ဒါကတော့တိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ကြရပါမယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတူဟာအမေရိကန်အရင်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးဖြစ်တာဝန်ထမ်းဆောင်နေပါတယ်ပါမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်ရီအခြေစိုက် Asia Pacific Center for Security Study APCSS လုံခြုံရေးဘာသာရဆိုင်ရာ Asia Pacific ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုမကြာခဏရောက်ခဲ့တဲ့အချိန်တုန်းကမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအသွေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှာအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့ကြောင်းသူကပြောပါတယ်။ဒုတိယဗိုလ်ချုပ်မူကြီးမီမီဝင်းဘတ်နဲ့တွေ့ဆုံမင်းမြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးထားပါတယ်ရှင
်ဘုံကြီးဒီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခေဘူးတဲ့ဒူဒူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရန်ရေးကြည့်ပါတယ်
ဟုတ်ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research တွေအများကြီး experiment တွေလုပ်ထားတာမှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့ရပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှိရင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပို့ပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥပမာပြင်ကပတ္တမအဦးဆုံးကျမတို့ကြည့်ကြမယ်ဆို American စစ်တပ်မှာ American စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
American စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တခုပေါ့နော်နောက်ထပ်တခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့အမျိုးကောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနည်းနိုင်ငံခြားရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပို့ကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပို့ပြီးတော့တင်းတင်းမွမွပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်လို့
ပါပါနန်းနဲ့ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျမအချင်းပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နဲ့လေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အော်အခုကဆက်ဆခြင်းပဲရှိပါသေးတယ်။အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးအပေါလောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်။ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလုပ်တယ်။အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီ ਨੇ တူတယ်။အခုဆိုလို့ရှိရင်ပထမ ပတ်စင်ကဘိုလေးတွေအခုဆိုရှင်အနည်းဆုံးပူကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပူကြီးလေးမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလေစစ်တင်တန်းဆင်းပြီးတော့ဘုံမှုအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုတော့ဘူလောင်းတင်တန်းဆင်းတဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျွန်တော်တော့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျွန်မတော့တွေ့နိုင်မယ်လို့ကျွန်မကပါတွေ့ချင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
စစကပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်အမျိုးသမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုတဲ့အခါကျတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေညဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျမ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မှတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအမေရိကန်စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ جماعه အတွက်ကဆိုလို့ရှင် جماعه ခရက်ကနေပြီးတော့စပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ جماعه second lieutenant ဖြစ်သွားတဲ့အခါမှာ جماعه က جماعه platoon leader جماعه မှာပထမဆုံးအုပ်ချုပ်62ယောက
်
platoon ဆိုတော့အဲ့ဒီအချိန်မှာ جماعه အတွက်ရန်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့တောင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တယ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တကယ်များများဦးဆောင်နိုင်တာပေါ့
ဆောစောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေးနဲ့လက်တွေ့နဲ့မကြိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်မသိချင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့ညှော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကျတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖွဲ့ကရမလားမရလားအဲ့ဒါနဲ့မကိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများအားဖြင့်ကိုချင်းချင်းပြီးတော့ဒါပြန်ပြီးတော့လုပ်ပေးရတယ်ဟုတ်တယ်
။ဘုံမူလေးမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါ။မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်။မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American နေနဲ့နည်းနည်းစာလိုက်ရှင်။ဘာလို့ဆို America မှာဒီ Feminism ဆိုတဲ့ကဏ္ဍကိုလုပ်တဲ့အခါမှာများသောအားဖြင့်ဒီ western ပေါ့အမျိုးသမီးတွေကမိန်းမလိုမလုပ်ပဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကြိုက်ညီတဲ့ခေါင်းဆောင်မှုဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ဆိုတာ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့ တဘာဝပေးတဲ့ခေါင်းဆောင်မှုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူး။သူတို့ရဲ့တဘာဝပေးတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အစွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မဒါပို့ပြီးတော့ထျောက်တယ်။ Authentic leadership ပေါ့နော်
။အဲ့လိုပေါ့နော်။အနောက်နိုင်ငံကမျိုးသမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့တန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလို့ဖို့စူးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထျောက်တယ်ဆိုတဲ့ခါကျတော့ဗာမြန်ဥပမာပေးလို့ရမယ်ရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အစမြတမျိုးယောက်ျားတွေလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူများနည်းနည်းယောက်ျားနဲ့တစ်ခါလေကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထျောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် net top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်အများသောအားဖြင့်အမျိုးသားတွေသူတို့ပိုင်းသူတို့ခေါင်းထဲမှာစဉ်းစားသူတို့ဒီဥစ္စာလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးတကူခေါင်းဆန်ပြီးတော့လုပ်တယ်ဒါပေမဲ့အဲ့ဒီတကူခေါင်းဆန်ပြီးတော့လုပ်တဲ့အခါကျတော့ကိုယ်က input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုယ်လုပ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာတာဟုတ်ပြီ You can bend but never break me cause it only serves to make me ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ဆူရှိလုပ်ငန်းနဲ့ပတ်သက်ပြီးမသိအေးကိုကိုအောင်ကမင်းမြန်တင်ပြထားပါရဲ့ရှင်
ဆိုတော့မကိန်းရေးရဒီမကြခင်ရပိုင်းနှုံးကဝဲပေါ့နော်ဒီသမရအိမ်ပြူတော်မှာဒီညစာအတွက်ပေါ့ဂျပန်အစားအစာဆူရှိသွားပြင်ပေးခဲ့ရတယ်လို့သိရပါတယ်ဆိုတော့ဟိုဘာအထိမ့်မတ်အနေနဲ့သွားပြင်ဆင်ပေးရလဲဆိုတော့အရင်ဆုံးစပြောပြပြအောင
်ဟုတ်ကဲ့ကိုဟွာလေးသူတို့ကဟိုအခုချိန်ဆိုလို့ရှိရင် Jewish လူမျိုးတွေရဲ့ holiday ပေါ့နော်ဟိုမီးထုံးပွဲတော်လို့ခေါ်လို့ရတယ်အခုသူတို့က Hanukkah လို့ခေါ်တယ်အဲ့ပွဲတော်လုပ်တယ်ပေါ့နော်အဲ့ပွဲတော်အတွက်ကိုသူတို့ရဲ့ White House မှာရှိတဲ့သူတို့ဝန်ထမ်းတွေပေါ့နော်ဂျူးလူမျိုးတွေလည်းရှိ Style လူမျိုးတွေလည်းရှိအဲ့ဒီပွဲအတွက်အဲ့ဒီလူမျိုးတွေအတွက်ကိုသူတို့အဲ့ဒီ White House ကနေပြီးတော့ဦးစီးပြီးတော့သူတို့ပါတီလုပ်ပေးရပေါ့နော်အဲ့ဒါကနှစ်တိုင်းသူတို့ဒီပွဲတော်အချိန်ရောက်လို့ရှိရင်သူတို့လုပ်ပေးရရှိ
White House ကဝန်ထမ်းတွေအတွက်ပေါ့နော်ပါတီအတွက်လုပ်ပေးတာဆိုတော့အဲ့ဒီမှာတမရအတွက်ကောပြင်ဆင်ပေးရပါလား
ဟုတ်ကဲ့ရှင်အာသူကဟိုဘလို့ခေါ် fine shop ဝင်နေတဲ့အပြင်သူရဲ့မိသားစုရဲ့တခြား Jewish လူမျိုးတွေအပြင်ရလူမျိုးအပြင်ရလူတွေကိုလည်းသူတို့ဖိတ်ပြီးတော့အဲ့ခံတယ်ပေါ့နော်ဟိုတခါလုံးလို့ရှိရင်သူတို့လူအယောက်900ရို600ရို minute ကောက်ဆိုလို့ရှိရင်လူအယောက်900ရို့အဲ့လိုမျိုးသူတို့လုပ်တယ်ရှင်အဲ့တမရအတက်ကိုလည်းသူတို့ပြင်ဆင်ပေးရတယ်ရှင
်အဲ့လိုသွားပြီးတော့မတဲအေးလို့လုပ်ပေးရတဲ့အခါမှာရောဟိုတမရအတွက်ဆိုပြီးတော့တီးကြားပြင်ဆင်ပေးရတာမျိုးရှိပါလား
အော်အဲ့လိုမျိုးပြင်ဆင်ပေးရတော့မရှိဘူးရှင်သူတို့ကတော့အကုန်လုံးပေါ့နော်ဟိုဟိုဘယ်လိုခေါ်မလဲဒီလိုမျိုးပဲဟိုတေးသက်တက်တက်ရက်ကလေးစီသေးပေါ့နော်ဟိုတမရကဟိုနားစားကြတယ်ဆက်မယ်မစားကြတယ်မစားဘူးပေါ့နော်ဒါပေမဲ့အဲ့လိုမျိုးတီးတန့်ရေးပြင်ဆင်ပေးရတော့မရှိဘူးဒါပေမဲ့သူတို့ရဲ့ဟိုဘယ်လိုခေါ်မလဲတမရရဲ့ဥမာသားတို့ချွေးမတို့အဲ့လိုအနေနဲ့ဆိုလို့ရှိရင်တော့အဲသူတမရဒီသူသားတို့လို့ပေးပါဆိုလို့ရှိရင်တော့အဲ့လိုမျိုးတေးသက်ချာလေးဟိုစီစဉ်ပြီးတော့လို့ပေးရရှင်
ဟုတ်အစားတောက်ပြင်ဆင်ပေးတဲ့ခါမှာရောဆူရှိကြီးပဲတီးတန့်စားကြတာလားဒါမှမဟုတ်တခြားအစားအစာတွေရောပါပါသေးလား
ဟုတ်ပါတယ်ရှင်တခြားအစားအစာတွေပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ only sushi ပဲတခြားအစားအစာတွေကတော့တခြားလူမျိုးတွေကလာလို့တာပေါ့နော်ဟိုတခြားလူမျိုးဆိုတော့တခြား company ကနေလာလို့တာရှင
်ဟုတ်ကဲ့ဆိုတော့အဲ့ဒီမှာသွားလုတဲ့အခါမှာရောဥမာ Donald Trump ကဘလူဟာမျိုးကိုကြိုက်တဲ့တယ်လို့ဘာလို့ဆိုတဲ့ဟာမျိုးရောကိုသိကြရပါလား
အဲ့တော့မသိကြရဘူးရှင်သူတို့ကဒီစပြီးတော့အလုံးစပြီးတော့လုတ်ပြီဆိုလို့ရှိရင်သူတို့ကဘယ်လိုကြည့်တော့ပေါ့နော်စပြီးတော့ဆိုကျွန်တော်တို့ကဒီကနေပြီးတော့ပြင်အထမင်းတွေပဲချက်သွားရအောင်ခေါ်ရောက်တဲ့အခါကျတော့အကုန်လုံးကိုတစ်ခါတန်းလိုက်ပြီးတော့တန်းကျင်ဆင်းတဲ့အခါကျတော့ဘသူကနေလာပြီးတော့ဘသူကဖာတက်တယ်ဆိုတော့လာမပြောရှင်သူတို့တိုက်တဲ့ဟာမျိုးကိုသူတို့တိုက်တဲ့ယူရတာတွေတော့ရှိရပါတော့
အိမ်ပြီးတော့မှာပေါ့လေအခုလိုမျိုးသွားပြီးတော့ဆူရှီကိုပြင်ဆင်ပေးနေတာအခုဘယ်နှစ်ရှိပါပြီလဲ
ဟုတ်ဒီနေ့လည်းဆိုလို့ရှိရင်တော့ဒုတိယအကြိမ်ရှိပါပါရှင
့်ဟုတ်ကဲ့ဟိုဘလို့အဆက်အသွယ်နဲ့သွားပြီးတော့လုပ်ဖြစ်ခဲ့တာလဲဆိုတော့လည်းပြောပါဦ
းဟာဘလို့အဆက်အသွယ်လဲဆိုတော့ဗောနော် Jewish ဆူရှီကိုလည်းတစ်ဖက်ရဗောနော်သူကတခြားအဲဒီပါတီပွဲတွေကို Washington DC လမ်းမှာရတယ်အဲ့မကွန်ဂရက်ဆိုပါလို့အဲ့လိုမျိုးလုပ်တဲ့ပွဲတွေလို့ဒီလိုရှိရင်တခြားအစိုးရအရာရှိပွဲတွေမျိုးဆိုလို့ရှိရင်တော့သွားသွားပြီးတော့ဆူရှီသွားလိုက်ပေးရတယ်အဲ့လိုသွားလိုက်ပေးတဲ့အခါမှာသူတို့ရဲ့ရှေ့ဥမာဘာဟုတ်ကလူတွေလာဆိုင်လဲဆာမနာမလို့ရှိရင်သူတစ်ဆင့်တခါတစ်ဆင့်ကြားပြီးတော့ဒီ Jewish community ကိုပဲဆူရှီလုပ်လို့ရှိရင်မာမယ်လို့သူတို့ပြောပဲလိုက်မယ်လို့တော့ထင်ပါတယ်အဲ့အကြောင်းမလို့ပဲနောက်တစ်ခေါက်ပြီးကြာတော့သူတို့အဲ့ဒီ White House မှာလာပြီးတော့လုပ်ပေးနိုင်မလားဆိုပြီးတစ်ထည့်ကိုကမ်းလှမ်းနေရှင်အဲ့တစ်ထည့်ကနေပြီးတော့ကျွန်တော်တို့ကိုပြောပြီးတော့ဗောနောအဲ့ကျွန်တော်တို့တောင်းလို့ဖြစ်တာဗော
ဆိုတော့ဒီ Washington မှာမဲမသိတော့အခြေစိုက်တာဆိုတော့ဒီအိမ်ပြီးတော့အပြင်ပေါ့နော် Washington ကတခြားဒေနေရာတွေမှာရောသွားပြီးတော့အခုလိုမျိုးအစားတောက်ပြင်ဆင်ပေးခဲ့ရဘူးပါလေ
ဟုတ်ကဲ့အဲ Washington အိမ်ပြီးတော့မှာလုပ်ပေးရတယ်ပြီးလို့ရှင်နောက်တနေရာကျတော့သူတို့အဲ့ဒီဗော Museum တစ်ခုရှိရရှင်အဲ့ဒီဟာကလည်းအစိုးရပွဲပဲပေါ့နော်ဘာလို့လဲဆိုတော့သူတို့အစိုးရပွဲကြီးဖိတ်ပြီးလုပ်ပြီးဆိုလို့ရှင်သူတို့ကဒီတိုင်းလုံးမျိုးလူတို့ရေးတွေခက်ခက်ခလာဆစ်တယ်ဒီကျွန်တော်တို့ ID ကိုအရင်သူတို့ပေးထားရတယ်သူတို့ကဒီ ID ကိုအရင်ဆုံး approve ဖြစ်ပြီးတော့မှကျွန်တော်တို့ကဝင်ရတာပေါ့နော်အဲ့လိုမျိုးဆိုအဲ့ Museum တစ်ခုမှာသွားလို့ရတယ်ပြီးတော့နောက်တစ်ခုကတော့အဲ့ Hotel တစ်ခုမှာအဲ့ Hotel မှာလည်းအဲ့လိုမျိုးလူတို့ရေးထက်ထက်နဲ့သူတို့ဒါပေမဲ့ကျွန်တော်တို့ကဟိုတော့လုပ်ပေးရပေါ့နော်ဒါပေမဲ့သူတို့ကဘာကောင်းစဉ်ဆက်တက်ပြီးတော့လုပ်တယ်တော့မသိဘူးပေါ့နော်အခု Okay ပါတီရှိရပေါ့နော်ဒီမှာလာလို့ပေးပါဆိုလို့ရှိရင်အတစ်ဖက်ကတော့အစိုးရအဖွဲ့မှလုပ်ရမယ်ပြစ်ချလို့ပေးပါပေါ့နော်အဲ့လိုမျိုးရင်ပေါ့နော်ကျွန်တော်တို့သွားကြည့်လို့ရတယ်ပြီးလို့ရှိရင်အဲ့မှာရှိရ Hotel အကြီးကြီးတွေမှာပေါ့နော်သူတို့မင်္ဂလာဆောင်ရှိတာလို့ပြီးလို့ရှိရင်အစိုးရအဲ့လူကြီးတွေရဲ့ပွဲတွေပေါ့နော်ဟိုသူတို့ခေါင်းစဉ်တစ်ခုခုနဲ့ပေါ့နော်လုပ်ပေးပါဆိုလို့ရှိရင်သွားကြည့်လို့ပေးအဓိကကတော့ဒီလိုဆိုရင်အများကြီးပါပြီဆိုလို့ရှိရင်သူတို့ရဲ့ကိုရှာအစားအစာဖြစ်တဲ့အတွက်ပေါ့နော်ကိုရှာအစားအစာကိုကျွန်တော်တို့ကတိုင်းရလုပ်ပေးတဲ့အတွက်ဒီကောင်မျိုးခေါ်ခေါ်ပြီးတော့သူတို့ကလုပ်ပြရပါတော့
ဒီဆူရှီလုပ်ငန်းကိုဘယ်လိုစလုပ်ဖြစ်သွားလဲဆိုတဲ့အကြောင်းကိုပြောပြပြပါဦ
းဆူရှီလုပ်ငန်းကိုစလုပ်ဖြစ်တာတော့အကိုရဲ့လူငယ်ရဲ့ရှစ်နှစ်လောက်တုန်းကကျွန်တော်အင်တာတက်ရပါတော့ကျွန်တော်အင်တာတက်ကျွန်တော်အမျိုးသားဆူရှီလုပ်တယ်အဲကျွန်တော်တို့နီဒါစီမှာနေကြတယ်အဲတော့သူနဲ့ကျွန်တော်အင်တာတက်ပြီးတဲ့အခါမှာဆူရှီစလုပ်ဖြစ်တယ်ပေါ့ပြီးတော့ကျွန်တော်တို့ကဒီမေရီလန်ကိုကျန်အော်မေလန်ကိုကြောင်းလာကြတယ်နယူဂျာစီမှာ၄နှစ်လောက်နေပြီးတော့ကျွန်တော်တို့ဆိုရှယ်လုပ်ငန်းကိုလုပ်တယ်ပြီးတော့မေလန်ကိုကြောင်းလာတယ်ကြောင်းလာပြီးတဲ့အခါကျတော့ဒီဟိုဘာလို့ website တစ်ခုကနေပြီးတော့ဟိုအလောက်ခေါ်တယ်ပေါ့နော်ဟိုဆိုရှယ်လုပ်ဆိုရှယ်လုပ်သမားလူတွေပေါ့နော် restaurant တစ်ခုမှာပေါ့နော်အဲခေါ်တော့အဲ restaurant ကကိုရှာ restaurant ဖြစ်နေတယ်ပါတီမုံးမှာပေါ့မေလန်ပါတီမုံးမှာအဲ့မှာသွားပြီးရောအဲ့မှာသွားလုပ်ရင်းနဲ့ကျွန်တော်တို့ဆိုရှယ်နဲ့ဟိုဘယ်လိုခေါ်မလဲအရသာကောင်းတယ်ပေါ့နော်အရသာကောင်းတဲ့အခါကျတော့အခုကျွန်တော်အလုံးလုံးနေရတဖြည်းအနေနဲ့ပြီးတော့ကျွန်တော်အလုံးလုံးပေးနိုင်မလားသူ့ရဲ့ဆိုင်မှာဆိုပြီးတော့ကျွန်တော်နှိုင်းတော့ကမ်းလှမ်းတဲ့အတွက်ကျွန်တော်သူ့ဆိုင်မှာလုပ်ပေးနေရပေါ့အခုဆို၄နှစ်လောက်ရှိပေါ့အလုံးပေါ့ဆူရှီလောက်တယ်ဆို၈နှစ်လောက်ရှိပေါ့ရှင
်အမေရိကကဒီဆူရှီလုပ်ငန်းတွေထဲမှာတော့ဒါမြန်မာတွေတော်တော်များများဝင်ပြီးတော့ဟိုလုပ်နေကြတာတော့ကျွန်တော်တို့အများအားကြားနေရတာပေါ့လေဆိုတဲ့အခါမှာတချို့တွေလည်းအောင်မြင်နေမအောင်မြင်တဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့မက်သေးတို့ရောအခုလုပ်ခဲ့တဲ့အတွေ့အကြုံအရကျတော့ဒီလုပ်ငန်းเนี่ยပတ်သက်ပြီးတော့ကိုဘယ်လောက်ထိအောင်မြင်မြင်လုပ်ခဲ့နိုင်တယ်လို့ထင်ပါလဲ
ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီလုပ်ငန်းကတော်တော်လေးတော့လေဟိုရှောင်ထွေးအောင်ပြောမှာကြက်ကြက်နဲ့ပြောမှာကျွန်တော်တို့မပြောရဘူးပေါ့နော်ဒါပေမဲ့တခုအတန်ပေးချင်တာကလေဟိုကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ပေါ့နော်ကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ကတော့အလုံးသမားလုပ်တယ်ပဲဖြစ်ဖြစ်ကိုယ်ပိုင် second try အဲ့လိုမျိုးပေါ့နော် small business တခုလုပ်မယ်ဖြစ်ဖြစ်စေရထားပြီးလုပ်လို့ရှိရင်တော့အောင်မြင်မယ်လို့တော့ထင်တယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကဟိုဘလို့ကောင်းလဲဟိုအဓိကတော့အကိုရဲ့စေတနာပဲကိုကဟိုကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တထဲစီမှာကျွန်တော်တို့အလုံးလုံးပဲလုံးလို့ရှိရင်ဒီအလုံးကတထဲရဲ့အလုံးတထဲအလုံးကိုပို့လို့ပေးရတယ်ပေါ့နော်လာလာယူပြီးလုပ်ပေးရသဘောမထားဘဲနဲ့ကိုယ့်အလုံးကိုတော့ကိုယ့်ရဲ့ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတစ်ခုလို့သဘောထားပြီးလုပ်ပေးရတဲ့အတွက်ကျွန်တော်အဆင်ပြေလို့ရဖြစ်တယ်ပြည့်
ဒုရဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာပါခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်2019ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေအကြောင်းအမေရိကန်မျိုးသားအာကာသစူးစမ်းရေးအဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါပထမဆုံး NASA ရဲ့2019ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေကိုကြည့်အောင်ပါ
2019年ထဲမှာအပြည်ပြည်ဆိုင်ရာအာကာသစခန်းအင်တာနက်ဆယ်စပိတ်စတေးရှင်းပေါ်မှာတိတ်ပံတုတေသနပြုလုပ်ခဲ့တဲ့စမ်းသပ်မှုပေါင်း190ကျော်ပါတယ်။အဲ့ဒီထဲမှာကမ္ဘာရာသီဥတိုင်းနာအစာနျူထရွန်ဂျယ်ရီလေးလာတာလက်ဘရာဒတ်မီတာဆိုတဲ့အမှောင်ဒရပ်ပေါ့နော်။အဲ့ဒါတွေရှိမရှိလေးလာတဲ့တုတေသနတွေအများကြီးပါပါတယ်။အပြည်ပြည်ဆိုင်ရာအာကာသစခန်းမှာဘက်ကီဝစ်ဆန်ကအမျိုးသမီးအာကာသယဉ ပါပဲလေစနေကျိုးပေါ်ဝဲပြီးတော့တိတ်ပံအချက်လက်တွေပို့နေတဲ့ကစီနီကျိုးတို့ကလောင်စာဆွမ်းအင်ပုံသွားတဲ့အတွက်ကျိုးတို့ကိုစနေကျိုးပေါ်ကိုပြစ်ချလိုက်ပါတယ်စက်တုံးနှစ်ကြာလုပ်ခဲ့တဲ့အလုပ်ကအောင်မြင်စွာပြီးသွားပြီဆိုတဲ့အထိမ့်မှန်နဲ့တို့ကြီးညာပါတယ်နောက်တစ်ခုကတော့အင်္ဂါကျိုးစင်းရင်2019ခုနှစ်အရောက်တွပ်ဖို့အစဉ်အသင့် ပြင်းနေကြလို့အင်္ဂါကျိုးပေါ်မှာစီရိုရာစတီဆဲယိုလေးရခုအချိန်မှာတိတ်ပံအချက်လက်များဆက်လက်ပြီးပို့ခဲ့ရှိပါတယ်။ကဘာနဲ့လဆိုရင်မိုင်ယာ2300ပဲရှိပါတယ်။နေနဲ့ကဘာကြလို့ရှိရင်မိုင်ပေါင်း93တန်းဝေးပါတယ်။ဒီနေဆက်ကြဝလာရဲ့အစွန်းနဲ့ကဘာတော့မိုင်ပန်း1000ပေါင်း900ကျော်ဝေးတဲ့ဟာမှာမှတ်မိကြမယ်ထင်ပါတယ်။ဒီဘွားကြီးကတက်နှစ်လွန်ခဲ့တဲ့နှစ်40အလွတ်လိုက်တဲ့အချိန်မှာရွ Ero be a chain benia ma ludari la molusin ludari de obi atinya si de pesi droamia di waja tinyaniku twigelu toji nine solution di itani jame waja jodu nakua aku solution ni seta lae songu jo dwa piro aku tain tape a chelemia puye si bare da alundia mako aumye mu takulu so nine bare. Not Kuaro, Tesla Kato de Gomria, SpaceX, Domia di Sauda, Sangani Jagavari, Agatayan, who set Sasari, Pisidate, Tepe like that, a pine, Domia, Pozo, Semara, Shibra, Alpecaro, the Domian, you, Sutin Neha, Pippa, Sutin Neha, Yenoa, Piamatono, Akutaro, Sutin, I get Domia, Mula Sutin, a symbol, Pianyao, Damu, Pauni de Kubo, Atali Piano, Pian Taina, Lipinyao, Dinitema, Almene, Dombi da, Domia, Kunyu, Pian Tonu Yarbar. Nasaya, Nauta, season, Yaro, Nisa Jawalae, Jurega, Achizo Jada Brejue, Oka, Bianbo, Mabono, Da Yede, Leshi, and the Teshi, the Rari, Leshi, get a little tenet. I pogo, Jodu Miasopo, Dinesabio, season ne babi. Narkua Agata ye move and a uo, Dinet Tema, Tapido, Yutabare. Now so di Sautare, Space Launch System, Sure, Domianine, Labo, Simbo, Patma Uzo, Yutara Pipare. Di Agata ye move, now send his sangane, now nefe, Engajubo, Dabu, Trele, Chenainbare.
Natal Sakona Kunema, Sipipan, Sanya, Tutamuriga, a dogu, Miabare.
เสตุเตตนามาลิพยตวาပြီးတော့ကိုလက်လှုပ်ရှားလို့မရတော့တဲ့အခြေအနေကိုပုံမှန်အတိုင်းပြန်လဲလှုပ်ရှားမှုရနိုင်တဲ့နည်းပညာကိုဒီနှစ်ထဲမှာစပြီးတော့စံတတ္တအောင်မြင်ပါပြီ။နောက်เสตุเตตนานည်းပညာမှာမျိုးရိုးဗီဇာနေပါလာတဲ့ယောဂဝိညာဉ်ကိုကုဘုနည်းပညာတွေတိုးတက်လာပါတယ်။ကင်ဆာယောဂါရောနှလုံးယောဂါစင်ဟောဟုတ်ပဲနဲ့နည်းကင်ရဲ့ဝန်းနဲ့မှာရှိတဲ့သတိသားလေးမှာယောဂါကိုဒီအနေကိုခွဲစိ Tadi ku ada tesi terbaru di golong belu isau sale sura tesi terbaru sekelasi mie bongko jiwa ni dinya sini sate biro Yesus macam apa luda ini kelasi bawa tan tang bau tungze lize lau siapa? Alau taku jenzi kelasi pergi bongko te cara mie bongi taku lo piampi kilo yale hau sa biro tu juzan ni bami.
Ni dinya saya turu caca tutem hulile dinya mabe tuya bade le.
Internet poma, jenaruh PC wele kat wechere seneko, telefon buan ipipi, komputer buan ipipi, wele kat wele luye, mana pompan terang, ni mada ni, weche nine ni penyago, sabiro, tungji ni bal. Nah, sekugaro, cellular phone, selfie ay ke pompan mulu be, kamera temu tuh mal. Papa le, mingguan terkulungu, yai nine, kamera go, dinye sabiro, sabiro, yau ni bal. Nah, dulu kalau ni yang kan ni dia sedar tahu dek sulap biari, no. Ari sulap biari ka ni yang kan ni biro dia sedar tahu ni ne, pemana alunjon jalu je nasang ayah kain umbe ya bar. Bahule so ni a tahu dek ni aw yang ji, awezon ni a yang ji di jari kaca, aku yang ji dek cete, ari yang ni biro ma dia sedar tahu lumbe ya di bau. คนเสียยังไงนู้นเราที่เลี้ยงเสร็จส่วนเองก็ตั้งเปลี่ยนไหนบุตรก็คุณนี่จะมีถุงมาอันนี้เอาอย่างจีอันนี้อปูเปลี่ยนอะไรไหมยังก็ปูลาเร่แต่ทางเซนติเกรดเราที่ก็ปูตัวเร่ที่เอาเลือกปีรอมาไอ้ที่อปูอันนี้ปีรอมเลี้ยงเสร็จส่วนเองก็เปลี่ยนปีรอมเปลี่ยนเลยอะไรนี่เป็นยังวะ
ไอ้ดีซีเลียกาบอนเนโนจูบล็อกเข้าไปอะไรนี่เนี่ยเลี้ยงเสร็จจะเข้าใจสูตรแล้วเปล่าที่ทวนโลยาบ้างคอมพิวเตอร์กูเรนกูโปรแกรมกูกูเย็บปีกูโลกูกูเลวล้านในมาบีวิดีลามาอีเบปมาคงกายเดมโซโลเกมมาดูเมสันตาปีรอดที่ทวนาเอาเมียนเอบ้างดูเรียกคอมพิวเตอร์โปรแกรมบุยเย็บปีรอมาคอมพิวเตอร์เอาเลวล้านเข้าไปคือคอมพิวเตอร์กูให้กูอ่ะตัวดูโปรแกรมเย็บปีเอาเลวล้าน เอ้าเป็นมาเยจีเดเลยส่วนที่คนอ่ะกงกายเดมเอาเนี่ยขาดเชื่อมากัดคู่กูอ่ะพี่เอาเงินไรเดสุดเลยส่วนมาไต่เอาเช่นส่งพี่อะไรเว้ยมาไต่เอาลานี่เดียวพอรู้ลูกอ่ะมันเลยสุดแล้วตุกุไรเส้นสาบีรอตุกุไรโปรแกรมเปลี่ยนเย็บีรอมาตัวมาไต่เอาไปเอาเงินล้านโอเคมาแล้วสุดแล้วตัวส่งพี่เช็ดชาร์บเนาะไอ้นี่เป็นยังปีนี้สาบเอาเงินแล้วบ้างทิ้งเนี่ยเท่าไหร่สาบอยู่ไรเด็ดทุ่งจ่าเลยตัวเต็มตัวคู่กันรอ
อ่ะพอส่งพี่เดฮิโดรเจนทั้งวิโก้แค่เพียงสั่นแต่ไหนเงี้ยล่ะบ้างฮาร์บัตเต็กตัวยูบาร์เบราเนี่ยดาริเบราเต็มปัญญาเสียพ่อเอกอ่ะพอส่งอนุมิวพี่เดฮิโดรเจนทั้งวิโก้แค่ตบ่าวพี่เอาดีไมโครสโคปเอามาฟิลล์นั่งเงี้ยแต่เชิงจ้าลูกเห็นเรื่องเดียวต้องเว้นไปลูกเดี๋ยวเล่นไปแล้วจะไปดีแต่เนี่ยพี่จ้าจะเนี่ยไปที่เดินไปเปิดเต็มปัญญานี่เป็นยังกันอ่ะกูที่มาเบย์ยันอะไรเดียสิแล้วจะไปมาเปลี่ยนไปส่งยาอุ
ဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
ဒီနေ့တွင်မြန်မာနိုင်ငံကြီးမှာညဉ့်ညံရေးဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန့်ချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားပြည်ရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညဒဲဒီလိုက်အစည်းအဝေးမှာမြမဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
စနေနေ့ညတိုင်းရဲ့လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။စနေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းနိုမီတာ30 40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန်ဒါပြည်နယ်မှာဒီနေ့မနက်အစောပိုင်းကတေကံမုန်းခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်6ယောက်ထပ်မံတေဆုံးပြီးတော့အိဒေတာကတမူတူပါဝင်10ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မုန်းခွဲတိုက်ခိုက်သူဟာဖောက်ခွဲပစ္စည်းတွေတင်ဆောင်ထားတဲ့သူ့ရဲ့ Humvee စစ်ဖက်3 truck ကနဲ့မာဝန်ခဲမှာရှိတဲ့ရဲစခန်းကိုဝင်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တိမှတ်ပြပြီးအမေရိကန်တန်ရုံကိုအဲ့ဒီကိုရွှေ့မယ်ဆိုတဲ့အမေရိကန်ဆိုးရရဲ့ဆုံးဖြတ်ချက်ကိုလက်မခံဘဲပယ်ချတဲ့ဆုံးဖြတ်ချက်တည်းကိုကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကချမှတ်လိုက်ပါတယ်။အီဂျစ်ကကမခရလို့တဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုထည့်သွင်းစဉ်းစားဖို့အတွက်ခြေသာပရိနေမှာအရေးပေါ်အထွေထွေညီလာခံတည်းကိုကျင်းပဖို့ပါလက်စတိုင်းကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကျယ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မောင်မောင်ဆိုကိုအရေးယူတန်းခတ်တဲ့ဆင်းမှာအမေရိကန်ပြည်ထောင်စုကထည့်သွင်းလိုက်တဲ့အပေါ်အမေရိကန်အောက်လွတ်တော်ဒီမိုကရက်ပါတီအမတ်များအဖွဲ့ကြီးကဂျိုးခေါ်လီကကြိုဆိုလိုက်ပါတယ်။ဒါမဲ့လည်းရင်းကြဒုက္ခသည်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဗိုလ်ချုပ်မောင်မောင်ဆိုတယောက်ထည့်ကျူးလွန်ခဲ့တာမဟုတ်တဲ့အတွက်ပါဝင်ပတ်သက်တဲ့စစ်တပ်အရာရှိအားလုံးကိုအရေးယူတန်းခတ်ဖို့အောက်လွတ်တော်မှဂျိုးခေါ်လီကကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတော်ကလူခွင့်ချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးတော့ရေးယူတန်းခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်ထဲမှာမြန်မာနိုင်ငံကဗိုလ်ချုပ်မောင်မောင်ဆိုကိုအမေရိကန်အစိုးရကထည့်သွင်းလိုက်တာဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံကပြည်သမအကြီးဆုံးမိသားစုပိုင်းစီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ Lotte ကုမ္ပဏီရဲ့မိသားစုဝင်တွေကိုအလွဲသုံးစားလုပ်မှုအတော်များများအတွက် တောင်ကိုရီးယားတရားရုံးကဒီကနေ့တောက်ချန်နေမှာပြစ်ဒဏ်တွေအစီအစီချမှတ်လိုက်ပါတယ်။ဆိုမျိုးအလဲပိုင်းခရင်တရားရုံးကလော်ဒီကုမ္ပဏီများအဖွဲ့ဥက္ကဋ္ဌရှင်တော်မင်းကိုယုံကြည်မှုကိုအလဲသုံးစားလုပ်မှုနဲ့ဆိုင်းငံ့ထောင်ဒဏ်တစ်နှစ်နဲ့၈လချမှတ်ခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝဂနာရောဘတ်ဖြစ်ပါတယ်။ကျွန်မရှာဖောင်ပါ။ဒီညအစီအစဉ်ကိုတောင်းယူတင်ဆက်ပေးသွားတာပါ။ View American တန်ညပဲမြန်မာဘာသာအစီအစဉ်ကို9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.